ိုင်းမြန်မာနယ်စပ်တက်ပီနယ်မဲဆောက်မြို့နယ်နေကြားစစ်ဆေးရေးဂိတ်မှာနေကြားသောတပ်ရင်းအမှတ်431ကကုန်စီပို့ဆောင်ရေးလုပ်နေတဲ့တတိတင်ကားကိုတားဆီးစစ်ဆေးခဲ့ရမှာတတိပူးတွေထဲမှာဖွဲ့ယူတည်ဆောင်လာတဲ့အမေရိကန်ဒေါ်လာ3,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000, သားလက်မှတ်ကိုက်ဆောင်ထားတဲ့ကားမောင်းသူအပါအဝင်မြန်မာနိုင်ငံသား၃ဦးကိုတရားမဝင်နိုင်ငံခြားဝင်တည်ဆောက်မှုနဲ့ဖမ်းဆီးခဲ့ကြောင်းကုန်တယ်တူကအခုလိုပြောပြပါတယ်
တို့အစည်းနဲ့အဖာတွေချနေတယ်ပေါ့အမဘယ်လိုမှမတော်ဘူးစစ်သားဘေးမှာထိုင်တော့ရှင်းတော့အဲ့ဒီမှာဒီကားတွေကစက်ကူပါတပါပြီးတဲ့အင်းကြီးထုတ်ထားပြီးတော့ဘေးမှာချလာတယ်ဆိုတော့ပုံစံမျိုးဖြစ်နေတဲ့အခါကျတော့တရားဖြစ်တော့ပေါ့အဲ့တော့ဆိုတော့ပြန်လာပြီးသူချိုးကြည့်တာပေါ့ချိုးကြည့်တော့ပြင်ကြည့်တော့ဇော်လာတသိန်းဟုတ်တယ်မှာသူပကင်ဟုတ်တယ်ဒီအရထွက်လာတော့အဲ့လိုဖြစ်သွား
ဖမ်းပြီးတဲ့မြန်မာနိုင်ငံသားတွေရဲ့ထွက်ဆိုချက်အရသူတို့ကိုတအူးကခိုင်းစီလို့တဲဆောင်လာတာဖြစ်တယ်လို့ထွက်ဆိုခဲ့ကြတယ်လို့လည်းဆိုပါတယ
်သူကအခုကအမှုထွက်ဆိုချက်ဆက်လာတာသူ့ကိုငားတယ်ပေါ့သူငါဘရဖုန်ကနေပေါ့သူ့လောက်ကတော့အသေးနဲ့ရောင်းဝယ်ရေးပဲပေါ့အဲအဲ့ပုံစံမျိုးတွားနေတာပေါ့
လက်ရှိမှာတော့ထိုင်းရနာပိုင်းတွေကဖမ်းမိသူတွေကိုစစ်ဆေးမေးမြန်းနေစေဖြစ်ကြောင်းထိုင်းသတင်းတွေမှာဖော်ပြကြပါတယ်အရင်တုန်းကလည်းမြန်မာဘက်ကကုန်တယ်ပိုင်နဲ့ထိုင်းဘက်ငွေတွေတရားမဝင်တည်ဆောင်ရင်းဖမ်းမိတာတွေလည်းရှိခဲ့ဘူးပါတယ်ထိုင်းနိုင်ငံထဲမှာတော့နိုင်ငံခြားငွေကြီးအမြောက်များကိုတရားမဝင်ကင်ဆောင်တာမျိုးရှိရင်ဖမ်းဆီးစစ်ဆေးအရေးယူတာတွေရှိခဲ့ပါတယ်ငွေလွှဲပြောင်းလုပ်ငန်းတွေလုပ်တယ်ဆိုရင်လည်းတရားဝင်မှတ်ပုံတင်ပြီးလုတ်ကင်တာမျိုးကတော့ခွင့်ပြုပြီးအခုလိုမျိုးနယ်ဇက်လန်းတွေကနေတရားမဝင်တည်ဆောင်တာမျိုးကိုတော့ဖမ်းဆီးအရေးယူလေရှိပါတယ်ရှင်